တော်ရှင်များရှင်ထိုင်းနိုင်ငံထဲမှာဒီဇင်ဘာလကစပြီးတော့လက်ကင်ဖုန်းသုံးတဲ့သူတွေ SIM ကဝယ်တဲ့အခါဓာတ်ပုံဖြစ်စေလက်ပွေဖြစ်စေပေးရတော့မယ်လို့ကြေညာလိုက်ပါတယ်အဲ့လိုလုပ်တာဟာ online ကနေတဆင့်လင်းညာတာတွေကိုတားဆီးဖို့နဲ့တယ်လီဖုန်းကတဆင့်ငွေသွင်းငွေထုတ်တာလို့ဘဏ်နဲ့ဆက်သွယ်တဲ့လုပ်ငန်းတွေလုပ်တာကိုအားပေးလိုတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်အဲ့ဒီစနစ်ကို Saudi Arabia Pakistan နဲ့ Bangladesh မှာလည်းလာမယ့်ဒီဇင်ဘာလ15ရက်နေ့မှာစတင်မယ်လို့ဆိုပါတယ်တကယ်တော့ SIM ကတ်တွေမှတ်ပုံတင်ဖို့ကိုမြန်မာနိုင်ငံမှာလည်း2016ခုနှစ်တည်းကစ조사ခဲ့တာဖြစ်ပါတယ်။အဲ့လို조사တာဟာပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ပေးနိုင်ဖို့မိုဘိုင်းဖုန်းကတဆင့်ဘဏ်လုပ်ငန်းကိုလွယ်လွယ်ကူကူလုပ်ကိုင်နိုင်မှုနဲ့အဲ့လိုလုပ်မယ်ဆိုရင်လည်းလုံခြုံစိတ်ချမှုရှိအောင်ဖြစ်တယ်လို့ဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနကပြောခဲ့ပါတယ်။မိုဘိုင်းဖုန်းကနေငွေပေးချေတာတွေ online ကနေဈေးဝယ်တာတွေမှာယုံကြည်စိတ်ချရတဲ့အတိအမှတ်ပြုပစ္စည်းအဖြစ်အသုံးပြုနိုင်မှုနဲ့SIM ကပျောက်ဆုံးတာပျက်စီးတာတွေရှိလာရင်လည်းလွယ်လွယ်ကူကူပြန်သုံးစွဲနိုင်မှုအတွက်ဖြစ်တယ်လို့လည်းဆိုပါသေးတယ်။ဒါအပြင်အမှန်တကယ်မှတ်ပုံတင်ပြီးတော့သုံးစွဲတဲ့သူတွေအနေနဲ့ပြဿနာတစ်ခုခုဖြစ်လာရင်ဒါမှမဟုတ်ထင်းရောင်ထင်းမှားဖြစ်เสียကြုံလာရင်ကိုယ့်ရဲ့မှတ်ပုံတင်ထားတဲ့အချက်လက်တွေအရကိုယ့်ဘက်ကကင်းရှင်းချောင်းတက်တည်ပြနိုင်ပြီးတော့ကိုယ့်ကိုယ်ကိုကာကွယ်နိုင်တယ်လို့ဆက်သွယ်ရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါ်စိမ့်စိမ့်အေးကပြောပါတယ်။
အဓိကတော့ဘာလို့ SIM registration လုပ်ရလဲဆိုတော့ ID အမှန်သိချင်လို့ပေါ့နော် ID အမှန်ဘာကြောင့်သိချင်တာလဲဆိုတော့ကျမတို့ကဒီ mobile economy ထဲမှာအကုန်လုံးက mobile နဲ့သွားကြတာသွားကြတဲ့အခါမှာ SIM card ကို ID အနေနဲ့သုံးတဲ့အချိန်မှာ mobile money လို့ mobile banking လို့အဲ့ရတွေကအစားအကုန်လုံးသူ့ရဲ့ digital ID တစ်ခုအနေနဲ့သုံးလို့ရအောင်ကျမတို့အဓိကရွေးပြီးလုပ်တာပေါ့နော်ဒီအဓိကတော့မှန်မှန်ကန်ကန်သုံးတဲ့လူတွေအတွက်ကကြတော့ဒါတွေကသူတို့ ID နဲ့မှတ်ပုံတင်ထားတဲ့ကြောင့်မို့သူတို့ရဲ့ choice ဘဝအတွက်ကကာကွယ်ပြီးသားဖြစ်သွားတာပေါ့ဒီချင်းချင်းလေးတကွက်ထဲတယ်မကဘူးပေါ့တခြား indirect effect တွေလည်းရှိတာပေါ့ကျမတို့တခြားနိုင်ငံတွေမှာဆိုလို့ရှိရင်လည်းအကုန်လုံး register လုပ်ပြီးမှပဲတုံးရတာဘယ်လိုနည်းရလဲဖြစ်စီအဲ့တော့လူတို့ကအဓိကမှန်မှန်ကန်ကန်ကောင်းကောင်းမွန်မွန်ယူရတဲ့နဲ့တုံးတဲ့လူတွေအတွက်ကတော့သူတို့အတွက်ကတော့ကာကွယ်ဖြစ်ပြီးသားဖြစ်တာပေါ့နော
်မြန်မာနိုင်ငံမှာ SIM card မှတ်ပုံတင်ဖို့လုပ်တဲ့နေရာမှာပြဿနာတစ်ခုကတော့လူတယောက်ဟာ SIM card 4-5 ခု gain ထားတာပါပဲမြန်မာနိုင်ငံအတွင်းထုတ်ပေးနေတဲ့ SIM card အရေအတွက်ဟာ54တန်းရှိနေပြီဖြစ်ပြီးတော့အဲ့ဒီထုတ်ပေးထားတဲ့အရေအတွက်နဲ့တကယ်သုံးထားသူအရေအတွက်ကိုက်ညီရလားဆိုတာကိုလည်းစစ်စစ်ဆောင်ရွက်နေတယ်လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းဝန်ဦးအောင်ရဲထွန်းကပြောပါတယ
်ကျွန်တော်နိုင်ငံမှာဟိုတကယ်တယ်လီဖုန်းသုံးတာဘယ်လောက်ရှိတယ်လဲပေါ့ကျွန်တော်စစ်စစ်နိုင်တာပေါ့လောလောဆယ်မှာတော့54တန်းကျော်တော့မကတော့ SIM card တွေထုတ်ပေးထားပြီးအဲ့တော့ကျွန်တော်လူကြီး52တန်းနဲ့ဆိုရင်ဒါဟိုလူကြီး coverage ဆက်ဆက်ကျော်သွားပြီပေါ့နော်အဲ့တော့ကျွန်တော်နိုင်ငံအရ geographical coverage ပေါ့ဒီတောင်တန်းဒေသရောနယ်စပ်ဒေသရောမကြံရအောင်ကျွန်တော်ဆက်ပြီးတိုးပြီးလုပ်နေတာပေါ့အဲ့ဒါလည်းခုနလိုပဲအဲ SIM card တွေတကယ်ထုတ်ပေးထားတဲ့အရေးအတွက်နဲ့တကယ်သုံးတဲ့ဟာနဲ့ရောအဲ့ဒါမှန်တယ်တကယ်ကိုက်ညီရလားပေါ့နော်အဲ့လိုအများကြီးပေါ့ကျွန်တော်စစ်စစ်တာ
mobile phone မှတ်ပုံတင်တဲ့ကိစ္စဟာမှတ်တမ်းမှတ်ရထားတာမျိုးဖြစ်တဲ့အတွက်သုံးဆွဲသူအရေးအတွက်ကိုကြည့်ပြီးတော့စီးပွားရေးအရာပဲဖြစ်ဖြစ်ဘာတွေဆက်လုပ်နိုင်မလဲဆိုတာကိုလည်းမှန်းဆနိုင်ပါတယ်ဒါအပြင်တခြားလုံခြုံရေးနဲ့စရင်စရာဆိုင်ရာကိစ္စတွေမှာလည်းအကျိုးရှိပါတယ်လို့ဒေါ်စိစိန်အေးကပြောပါသေးတယ်
။လေနောက်နိုင်ငံရဲ့ statistics ပေါ့နိုင်ငံရဲ့ statistics ဆိုတာအများကြီးတခြားဟာတွေအတွက်ကိုအကျိုးရှိတာပဲလေ။ဟုတ်တယ်မလားဒီမှာဆိုရင် SIM card ဘလောက်အရေအတွက်နဲ့သုံးပြီးသွားပြီဆိုလဲဆိုလို့ရှိရင်လည်းကျမတို့ဒီ penetration ကတော့ဘလောက်ရှိပါလဲ။ဥပမာထားပါတော့တယောက်ထဲကနေပြီးတော့ SIM card ကို5ခုလောက်တက်တယ်ဆိုလို့ရှိရင်ဒါ user တယောက်ပဲရှိတာလေ။အဲ့တော့ကျမတို့ telephone user ဘလောက်ရှိပြီလဲ။ဒီ user ကိုမှမူတည်ပြီးတော့ကျမတို့ကဘာတွေကိုလုပ်နိုင်တယ်ဆိုတဲ့အချက်တွေကအကုန်လုံးလုပ်လို့ရတာပေါ့မှာဘယ်နေရာမှာဘယ်သူတွေရှိနေရလဲဥပမာ SIM card ရဲ့ database ကိုကြည့်ပြီးတော့ဒီလူတွေကရန်ကုန်ကနေပြီးတော့ပဲ SIM card မှတ်ပုံနေလို့များနေသလားဘယ်ကနေများနေတယ်လဲဆိုတာကြည့်ပြီးကျမတို့ကဘယ်လိုဟို economy တွေကိုလောက်ရမလဲဆိုတဲ့အချက်ကိုပါသိနေတာပေါ့မှာနော်နိုင်ငံတစ်နိုင်ငံလုံးနဲ့ခြုံပြောလို့ရှိရင်အကျိုးကျေးဇူးကတော့ indirect effect ကို direct effect ကိုရှိတာပေါ့
ထိုင်းနိုင်ငံမှာ SIM card ကိုမှတ်ပုံတင်ကြမဲ့သူအတွက်ဓာတ်ပုံနဲ့လက်ဝေတွေယူတဲ့အခါမှာအစိုးရရဲ့အချက်အလက်စုဆောင်းရာအမျိုးသားမှတ်ပုံတင်ဌာနနဲ့ချိတ်ဆက်ပြီးသုံးဆွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုမပေါက်ကြားရအောင်ထိန်းချုပ်ကာကွယ်ပေးသွားမှာဖြစ်တယ်လို့ထိုင်းနိုင်ငံအမျိုးသားအွန်လိုင်းဆက်သွယ်ရေးကော်မရှင်ကပြောခဲ့ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာနေထိုင်တဲ့မလေးတပုံတွေဟာတယ်လီဖုန်းကတဆင့်ဘုံးဖောက်ခွဲတာတွေလုပ်ကြတဲ့အတွက်နိုင်ငံရဲ့တောင်ပိုင်းမှာ SIM card မှတ်ပုံတင်တဲ့လုပ်ငန်းကိုပြီးခဲ့တဲ့ဇွန်လကတည်းကစတင်ခဲ့ပြီးလူထုကလည်းအဲ့ဒီအစီအစဉ်ကိုသဘောကျတယ်လို့ဆိုပါတယ်။မြန်မာနိုင်ငံထဲမှာလည်းအဲ့လို SIM card မှတ်ပုံတင်တဲ့ကိစ္စကိုဆောင်ရွက်ရမှာအစိုးရကသုံးဆွဲသူတွေရဲ့ကိုယ်ရေးအချက်လက်တွေကိုမပေါက်ကြားရအောင်ထိန်းချုပ်ကာကွယ်ပေးသွားပြီးတော့တိတိယောက်ယောက်လုပ်နိုင်မယ်ဆိုရင်တော့လောလောဆယ်မှာမိုဘိုင်းဝန်ဆောင်မှုနဲ့လက်ပတ်နေပြီးကြာလာလေမိုဘိုင်းဝန်ဆောင်မှုဟာဒီထက်ပိုတွင်ကျလာလေဖြစ်မဲ့ကဘာမှာလူတွေဟာဘဏ်လုပ်ငန်းနဲ့တချို့သောဝန်ဆောင်မှုလုပ်ငန်းတွေကိုလူကိုယ်တိုင်သွားရတာတိုးဝှေ့တန်းစီရတာမျိုးအချိန်ကုန်လူပန်းလုပ်နေစရာအောင်လို့တော့ပဲနဲ့နေ့စဉ်ဘဝကိုတတ်တောင်တက်တာဖျက်ဆီးနိုင်မှာဖြစ်ပါတယ်စီးပွားရေးသမားတွေဘက်ကကြည့်ရင်လည်းမိုဘိုင်းဝန်ဆောင်မှုကိုလူတွေပို့ပြီးတော့ယုံကြည်သုံးဆွဲလာမှာဖြစ်တဲ့အတွက်လုပ်ငန်းပိုတွင်ကျလာမှာဖြစ်ပြီးနိုင်ငံတော်အတွက်ရောသုံးဆွဲသူလူထုရဲ့လုံခြုံရေးကိုပါတစုံတရာအာမခံနိုင်လာမှာဖြစ်ပါတယ်။ SIM card မှတ်ပုံတင်မှုအတွက်နာမည် နိုင်ငံသားစီစီရေးကပ္ပအမှတ်ဒါမှမဟုတ်ရင်းမောင်းလိုင်စင်လို့တခြားအကျုံးဝင်တဲ့ကပ္ပတစ်ခုခုចောင်းသားကက်နိုင်ငံသားတွေဆိုရင်တော့ passport မှတ်ပုံတင်နဲ့အဲ့ဒီမှတ်ပုံတင်ကပ္ပတွေရဲ့မိတ္တူဖခင်အမီမွေးတက်ကရစ်လူမျိုးနဲ့နိုင်ငံသားကြားမနေရက်လိပ်စာတို့လိုအပ်တယ်လို့ဆက်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်